6 နှစ်တာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်တာဝန်ယူခဲ့သူ Thomas O'Hare Quintana ဟာမနေ့မေလ30ရက်နေ့ကသူတာဝန်တက်တန်းကုံဆုံးပြီးသူ့နေရာကိုတော့တောင်ကိုရီးယားနိုင်ငံသူ Miss Yan Hee-lee ကစတင်တာဝန်ယူလိုက်ပြီးဖြစ်ပါတယ်မစ္စတာကင်နာနာအနေနဲ့သူတာဝန်ယူခဲ့စဉ်ကာလအတွင်းမှာမြန်မာနိုင်ငံတွင်တိုးတက်ပြောင်းလဲမှုတွေကိုမျက်မြင်တွေ့လိုက်ရသလိုလူ့ခွင့်ရေးအရစိုးရိမ်စရာတွေကြံနေသေးတဲ့အပေါ်မှာတော့ကျေနပ်အားရမှုမရှိလာဘူးလို့ VOA ကိုပြောဆိုခဲ့ပါတယ်။ကိုသားညုံကနေမစ္စတာကင်နာနာကိုဆက်သွယ်မေးမြန်းထားတာပါ။
မစ္စတာကင်နာနာခင်ဗျာဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်တူအနေနဲ့ဒီမစ္စတာကင်နာနာရဲ့တာဝန်ဟာအခုဒီနေ့မှဆိုရင်တော့တက်တန်းကုန်သွားပါပြီ။အဲ့တော့ဒီ6နှစ်တာတာဝန်ယူခဲ့စဉ်အတွင်းမှာထူးခြားဆိုလို့ရှိရင်မစ္စတာကင်နာနာအနေနဲ့ကဒီစစ်ဆိုးရကာလကိုလည်းမှီခဲ့တယ်။နောက်ရတားအစိုးရအခုအသွင်ပြောင်းတော့လည်းမှီတယ်။အဲ့တော့ဒီမစ္စတာကင်နာနာတာဝန်ယူစဉ်ကာလအတွင်းမှာဒီလူ့ခွင့်ရေးနဲ့ပတ်သက်လို့ပေါ့ထူးခြားအောင်မြင်မှုတွေဘာတွေမြင်ရတယ်လို့ပြောနိုင်လဲ
။ The release of political prisoners is really a very important achievement. And I
will ငါ့အချင်းနာတွေလွတ်လာတာဟာအမတန်အရေးပါတဲ့အောင်မြင်မှုပါ။ဒုတိယအချက်ပြောရရင်တော့ဒီမိုကရေစီလွတ်လပ်ခွင့်တွေရလာတာပါ။သူတို့ဖြင့်သတင်းမီဒီယာတွေအနေနဲ့တိုင်းပြည်အခြေအနေကိုသတင်းယူသတင်းပို့လာနိုင်ပါတယ်အခုပြောင်းလဲလာတာဟာဆေးအုပ်ချုပ်ရေးနောက်ပိုင်းပြောင်းလဲလာတဲ့မူဝါဒသစ်ဖြစ်ပါတယ်နောက်ထပ်လွတ်လပ်ခွင့်ရှိလာဖို့လိုသလိုအစိုးရအဖွဲ့အစည်းတွေရဲ့ကန့်သတ်ချက်တချို့ကတော့ရှိနေတုန်းဖြစ်ပါတယ
်ဒါကတော့ဒီရလက်ကောင်းတွေတွေ့ရတာပေါ့ဒီအခုအစိုးရပြောင်းလဲဖြစ်သွားတယ်နောက်နိုင်ငံရေးပြင်ပြောင်းလဲမှုတွေလည်းလှုပ်လာတယ်အဲ့တော့ဒီလူခွင့်ရေးရစိုးရိမ်မကင်းဖြစ်စရာတွေပြောမယ်ဆိုရင်ဘယ်ချက်တွေကြောင်းမလဲခင်ဗျ
I am very concerned about the situation in the ethnic border
area. ဒီနေ့ဆိုတိုင်းရင်းသားတွေရှိတဲ့နေဆက်ဒေသအခြေအနေတွေနဲ့ပတ်သက်လို့ကျွန်တော်အမတန်စိုးရိမ်မကင်းဖြစ်မိပါတယ်။တချို့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရအကြားအပြစ်ခတ်ရက်စဲရေးယူထားတာတော့ရှိပါတယ်။ဒါပေမဲ့ကျန်တဲ့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်အကြားမကြာပြစ်ခတ်မှုတွေရှိနေပါတယ်။ပြဿနာကတော့အဲ့ဒီမှာနေထိုင်နေကြတဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်တွားပြီးတက်ရောက်မှုရှိတာပါ။စစ်ပွဲအကျိုးဆက်ကြောင့်ဆယ်စုနှစ်ကြာခံစားနေရမှုအခြေအနေတွေတိုးတက်လာတာမရှိပါဘူးလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေပါတယ်။ဒါကြောင့်မြန်မာအစိုးရအနေနဲ့အပြစ်ခတ်ရက်စဲရအောင်လုပ်ဖို့ဟာအခုအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအတွက်အတော့ကိုအရေးကြီးပါတယ်။ဒါမှမဟုတ်ရင်တော့အမျိုးသားပြန်လည်တည်မြဲရေးဆိုတာအတော့ကိုခက်ခဲနေဦးမှာပါ။နောက်တစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေကိစ္စပါ။မြန်မာနိုင်ငံရဲ့နယ်ပယ်အသီးသီးမှာစစ်တပ်ကထိန်းချုပ်ထားပါတယ်။စစ်တပ်အနေနဲ့အရသာပြည်သူတွေကိုအုတ်ချုပ်ရေးအာဏာလွှဲပေးသင့်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံကိုပြင်ဆင်ဖို့လိုပါတယ
်ဒီနိုင်ငံတကာအနေနဲ့ကမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ရင်းနှုံးကဆိုရှင်တော်လေးကိုကြည်ကြည်လောင်လောင်ပြောဆိုဝေဖန်ကြတာပါအခုဒီအပြောင်းလဲတွေနောက်ပိုင်းကျတော့လူခွင့်ရေးနဲ့ပတ်သက်လို့နည်းနည်းအတန်တိတ်လာတယ်လို့ပဲဗျလူခွင့်ရေးကိုယ်စားလှယ်အခုတော့အစ်စ်တူဆက်ခတ်နိုင်ပါတယ်ဒါပေမဲ့ဒီနေရာဆက်မရှိတင်တော့ဘူးဆိုတော့ဒီဒေသအတွင်းကအတန်တွေလည်းကျွန်တော်ကြားလာပါတယ်အဲ့တော့ဒီမြန်မာနိုင်ငံအတွက်ကကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဆိုတဲ့အခမ်းအနားလိုအပ်ချက်ကဘလောက်ထိအရေးကြီးနေဦးမယ်ထင်လဲ
I believe that the human rights mechanism and my mandate
မှာပြည်သူတွေအနေနဲ့သူတို့ရဲ့အတန်သူတို့ရဲ့ဆန္ဒတွေကုလသမဂ္ဂထဲမှာထင်ဟပေါ်လွင်စေဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဆိုတဲ့နေရာကသူတို့အတွက်အထောက်အကူဖြစ်စေပါတယ်ဒါအပြင်အခုအသွင်ကူးပြောင်းမှုလုပ်ငန်းစဉ်တွေမှာလူခွင့်ရေးဦးစားပေးဆောင်ရွက်မှုတွေဖြစ်လာစေဖို့လည်းအထောက်အကူဖြစ်စေမှာပါနိုင်ငံကအတိုင်းအဝိုင်းအနေနဲ့ကတော့မြန်မာအစိုးရရဲ့မူဝါဒဆုံးဖြတ်ချက်တွေဆောင်ရွက်ချက်တွေအပေါ်ထောက်ခံကူညီပေးတာမြန်လွန်းတယ်လို့ကျွန်တော်ထင်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတဲ့အပေါ်မှာတော့နိုင်ငံကအနေနဲ့မျက်ကွယ်မပြုသင့်ပါဘူ
းမစ္စတာကင်နာနာအနေနဲ့အခုဒီ6နှစ်တာတာဝန်ထမ်းဆောင်ရတဲ့အချိန်မှာလုပ်ငန်းတွေလုပ်တဲ့အခါမှာရင်ဆိုင်ရတဲ့အခက်အခဲတွေအကျက်တွေးတွေရှိရင်ဘာတွေများလဲခင်ဗျာ
Of course everybody knows that I faced a lot of challenges
ကျွန်တော်ကတော်လေးအခက်အခဲတွေရှိခဲ့တယ်ဆိုတာလူတိုင်းသိပါတယ်ရိုဟင်ဂျာလူမှုအတိုင်းအဝိုင်းအနေနဲ့ပတ်သက်လို့တင့်တင့်အောင်ဆက်ဆံရမှာကျွန်တော်ရပ်တည်ဆောင်ရွက်ရတာအခက်အခဲတွေရှိခဲ့ပါတယ်အစိုးရရောပြည်သူတွေရောနားလည်ဖို့လိုတာကတော့လူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့ကျွန်တော်ဘယ်ဘက်ကိုမှမရက်ခဲ့ပါဘူးကျွန်တော်ချင်းကဆောင်ရွက်ရမှာလွတ်လွတ်လပ်လပ်ရှိပြီးတမမြတ်တာအောင်နေပါတယ်
။ဒါပေမဲ့ဒီကုလသမဂ္ဂလူခွင့်ကူစလေဖြစ်တဲ့မစ္စတာကင်နာနာကိုဒီအရင်စစ်ဆူရလက်ထက်ကာလတုန်းကဆိုရှင်နိုင်ငံရေးအဖွဲ့အစည်းတွေရောပြည်သူတွေအတော်များများကရောအားထားကြပါတယ်အားကိုးကြပါတယ်။ဒါပေမဲ့အပြောင်းလဲတွေဖြစ်ပြီးနောက်ပိုင်းခုနကဒီရ ेंजर ကိစ္စလိုရခိုင်ပြည်နယ်ကိစ္စတွေနဲ့ပတ်သက်ပြီးတော့သဘောထားအချို့ပြောင်းလာတာတွေ့ရတယ်။အချို့ကတော်လေးကိုဝေဖန်ကြတာတွေ့ရတယ်။စနားပြရတယ်တော့မှမစ္စတာကင်နာနာခံခဲ့ရတယ်မဟုတ
်ဘူး။ I'm sure the people from Myanmar knows that my reports and my statements
ကျွန်တော်ရဲ့အစီအခံစာတွေကျွန်တော်ရဲ့ညင်ညာချက်တွေဟာရိုဟင်ဂျာကိစ္စတွေမဟုတ်ပါဘူးမြန်မာတပြည်လုံးကလူခွင့်ရေးအခြေအနေအားလုံးပါတယ်ဆိုတာမြန်မာပြည်သူတွေသိကြမှာပါဒါပေမဲ့တချို့လူမှုအတိုင်းအဝိုင်းတွေစီကမကျေနပ်မှုသဘောထားတွေရှိတယ်ဆိုတာကိုကျွန်တော်နားလည်ပါတယ်ဒါပေမဲ့အဲ့ဒီလူမှုအတိုင်းအဝိုင်းတွေနဲ့လည်းထိတွေ့ဖို့ကျွန်တော်စူးစမ်းခဲ့ပါတယ်သူတို့တွေကကျွန်တော်ကိုဝေဖန်တာတွေရှိပါတယ်ဒါပေမဲ့ သူတို့နဲ့အတူတူထိုင်ပြီးဆွေးနွေးခဲ့ပါတယ်
နောက်ဆုံးမိကုံးမှာဒီမစ္စတာကင်နနာအနေနဲ့အခုဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကုစရေတာဝန်ယူလာတဲ့6နှစ်တာလုပ်ငန်းတွေအပေါ်မှာဘယ်လိုရှိလဲခင်ဗျာကျေနပ်အားရမှုရှိရလား
I'm satisfied with the effort that I put
ကျွန်တော်အလုပ်ပေါ်ကျေနပ်ပါတယ်ဒါပေမဲ့မြန်မာပြည်သူတွေအနေနဲ့တချို့နေရာတွေတချို့ဒေသတွေမှာလူခွင့်ရေးချိုးဖောက်မှုခံနေရတာကိုတော့လူခွင့်ရေးကာကွယ်စောင့်ရှောက်သူတို့အနေနဲ့တော့ကျေနပ်အားရမှုမရှိပါဘူး